ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံချိန်မှာရခိုင်ပြည်နယ်ကအခြေအနေတွေတိုးတက်လာဖို့အစွမ်းကုန်ကူညီသွားမယ်လို့ဝင်ကြီးချုပ်အဘေးကပြောခဲ့သလိုဒေါ်ဆန်းစုကြည်ကလည်းရခိုင်ပြည်နယ်ကကိစ္စတွေကိုမှန်ကန်စွာဖြေရှင်းသွားဖို့ရည်ရွယ်ထားပြီးလိုအပ်တဲ့ဆောင်ရွက်မှုတွေလုပ်ဖို့လည်းတွန့်ဆုံမှာမဟုတ်ဘူးလို့တုံ့ပြန်ခဲ့ပါတယ်ရှင်။မွန်ပြည်သက်ပါတီ NMFSP နဲ့ကရင်အမျိုးသားအစည်းအရုံး KNU တို့ကြားနေမြင့်အငင်းပွားကြပြီးဒီကနေ့မွန်ပြည်နယ်တပ်မဟာ၅ရှိတဲ့ဒေသမှာအပြန်အလှန်ပစ်ခတ်ခဲ့ကြပါတယ်။ထိခိုက်ဒဏ်ရာရတဲ့သတင်းမျိုးအသေးစိတ်မသိရသေးဘူးလို့နှစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ18ရက်နေ့ကပစ်ခတ်ခဲ့တဲ့ကိစ္စကိုညှိနှိုင်းဖို့နှစ်ဖက်ခေါင်းဆောင်တွေစူးစမ်းနေတဲ့အောက်ခြေတပ်တွေကမှအခုလိုထပ်ပြီးဖြစ်ခဲ့တဲ့အကြောင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။ကရင်မျိုးသားအစည်းအရုံး KNU နဲ့မွန်ပြည်သက်ပါတီခရိုင်အဆင့်နှစ်ဖက်ဆက်ဆံရေးယုံတောင်ရှိသူတွေဟာမနေ့ကအောက်တိုဘာ20ရက်ကကရင်ပြည်နယ်ဖျားသုံးစုမြို့မှာနှစ်ဖက်အဖွဲ့ရေးကြားမကြာခဏဖြစ်ပေါ်နေတဲ့နယ်မြေအငင်းပွားမှုပြဿနာကိုဖြေရှာဖို့ထပ်တွေ့ကြပေမဲ့ဒီလိုပြစ်ခတ်မှုတွေထပ်ဖြစ်တဲ့ကိစ္စဟာအောက်ခြေပိုင်းတပ်တွေနားလည်မှုလွဲကိစ္စကြောင့်ဖြစ်နိုင်ကြောင်းမွန်ပြည်သက်ပါတီဗဟိုနိုင်ငံရေးဌာနဒုတိယတာဝန်ခံနိုင်အောင်မငေးက VOA ကိုအခုလိုပြောပါတယ်
ကျွန်တော်တို့အမှန်ငါတက်ရင်ရဲ့ကီလိုဝက်ကျော်ကျော်လောက်မှရှိဘူးလေဟိုချစ်ဘတ်တို့ရွာပေါ့အဲ့ဒီမှာဘုရားသခင်ပြုတ်နေကွဲပေါ့အေးဒီတစ်ချက်ပြန်ဖြစ်ပြန်လာ15မိနစ်လောက်ပါနော်အဲ့ဆိုကျွန်တော်တို့ကမနေ့ကတော့ဒီလူကြီးဒီခရိုင်စိတ်လူကြီးတော့ပြောတာဒါပေမဲ့ဒါပေမဲ့နားလည်မှုတော့ထပ်တယ်တော့မကြသေးတော့ပြန်ဖြစ်ပြန်ကြတယ်ထင်တယ်သူမြေပြင်မှာတော့လေတက်ကနေနေနီနီကကရှိနေတော့အဲ့လိုဖြစ်သွားစင်တာ
မနေ့ကအောက်တိုဘာ20ရက်တွေ့ရတဲ့အခါမှာသဘောတူညီချက်အချို့ရပါပေမဲ့ဒီနေ့လိုထိတွေ့မှုတွေထပ်ဖြစ်တဲ့ကိစ္စမြေပြင်အခြေအနေအသေးစိတ်ကိုသိချမသိရသေးကြောင်း KNU တပ်မဟာ6ဒူပလာယာ KI ဥက္ကဋ္ဌဘဒူရွှေမောင်းက VOA ကိုပြောပါတယ်။အဲ
ကျွန်တော်တို့မနေ့ခုနိုင်လာနေ7နာရီရှိမစီဒီပါတီနဲ့ကျွန်တော်တို့ KNU ဟောတဲ့တပ်မဟာ6တွေ့ကြတယ်။အဲဒီမှာသဘောတူချက်ရှိတယ်။နောက်ထပ်24ရက်နေ့ပေါ့တော်ပြီးတော့တစ်သက်တအခြေအနေကိုပြန်ပြီးတော့တက်မှတ်ပေးဖို့အစီအစဉ်ရှိတယ်။အခုဖြစ်ရှိတဲ့အခြေအနေနောက်အခြေအနေကျွန်တော်ဘာမှမရသေးတဲ့အပေါ်မှာပြောလို့မရဘူး။ဒါအတိုင်းဆိုင်အကိစ္စတွေဖြစ်တယ်
။ဖျားသုံးစုမျိုးနဲ့ဘလက်တွန်5ရွာအဖျားမွန်ပြည်သက်ပါတီတပ်စခန်းရုံးရှိမှာ KNU အလန်းလာဆိုင်လို့နှစ်ဖက်အောက်ခြေတပ်တွေပဋိပက္ခဖြစ်ခဲ့ရလို့မွန်ပြည်သက်ပါတီဘက်ကပြောတယ်လို့KNU ဘက်ကလည်းပဋိပက္ခဖြစ်တဲ့နေရာတွေမှာမူလကတည်းကကရင်ရွာကြီးရှိနေခဲ့တယ်လို့ဆိုပါတယ်။18ရက်နေ့ကဖြစ်ခဲ့တဲ့နှစ်ဖက်ထိတွေ့မှုမှာမွန်ပြည်သက်ပါတီဘက်ကအားရှိတဦးကြာဆုံးခဲ့ပါတယ်။အောက်တိုဘာ4ရက်တုန်းကလည်းနှစ်ဖက်အောက်ခြေတပ်တွေကြားဖြစ်ခဲ့တဲ့ထိတွေ့ပစ်ခတ်မှုနဲ့အလားတူပစ်ခတ်မျိုးနောက်မဖြစ်အောင်နီလန်းရှာရီတို့အတွက်နှစ်ဖက်ခေါင်းဆောင်တွေဖျားသုံးစုနာက DKB စကန်တစ်ခုမှဆွေးနွေးခဲ့ကြပေမဲ့တိတာရဲ့သဘောတူညီချက်မရခဲ့ပါဘူး။မွန်ပြည်သက်ပါတီနဲ့ KNU တို့ဟာတနိုင်ကလုံးပြစ်ခတ်တိုက်ခိုက်မှုရစေး NCA ကိုလက်မှတ်ရေးထိုးထားတယ်လို့အခုလိုဖြစ်တဲ့ကိစ္စတွေကငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုတော့ထိခိုက်မှာမဟုတ်ဘူးလို့နှစ်ဖက်စလုံးကတုံ့ပြန်ထားပါတယ်။အခုဖြစ်နေတဲ့ကိစ္စဟာအောက်ခြေနှစ်ဖက်တပ်တွေနယ်မြေအငင်းပွားရေးကိစ္စဖြစ်ပြီးမနက်ဖြန်အောက်တိုဘာ22ရက်မှာနှစ်ဖက်အကြီးပိုင်းတာဝန်ရှိသူတွေထပ်မံတွေ့ဆုံသွားဖို့ရှိပါတယ်။